မင်္ဂလာညနေခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်မတ်လ26ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းလိုမီတာ19.25ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျမသင်္ကီထိုက်ပါရှင်။ဒေါ်နယ်ထရန့်နဲ့အချစ်ဇလန်ရှိခဲ့ပါတယ်ဆိုတော့လိန်ပြော်ပြေးရေးဇက်ကားပြေးရိုက်ကူးတဲ့တရုတ်ဆောင်စထရမီဒန်နီယယ်စ်ကသူမချင်းချောက်ခံရတဲ့အကြောင်းရုပ်တံတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုသွားပါတယ်တရုတ်သွင်းကုန်တချို့အပေါ်အမေရိကန်ဘက်ကအခွန်တိုးကောက်မဲ့ကိစ္စကိုဆွေးနွေးလိုတယ်ဆိုတရုတ်ဘက်ကကန့်လန့်ပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြမညီညာရေးအလားအလာဟာအနှုတ်လက္ခဏာဆောင်တဲ့အခြေအနေဘက်ကိုဖြစ်လာနေတယ်လို့ UNFCA ကပြောကြားပါတယ်
ကျွန်တော်တို့မြင်တာတော်တော်လေးကိုအနှုတ်ဘက်ကိုတွားနေလို့ကျွန်တော်မြင်တယ်လေ။ဟိုလက်မရေးထိုးထားတဲ့အဖွဲ့တွေရှင်းပွဲထဲမှာပေါ့လေ။အဆင်ပြေတာ KNU နဲ့အဆင်ပြေတယ်လို့မူလကမြင်တယ်။ဒါပေမဲ့ KNU နဲ့လည်းအဆင်မပြေဘူးပေါ့။အခုကတော်တော်လေးကို
UNSC ပြောခွင့်ရဦးထွန်းစောပြောသွားတာပါ။ဒီအကြောင်းနဲ့အတူမြန်မာကိုယ်နယ်ရဲ့ဗန်စင်းကိုတရုတ်ဘဏ်ကယာယီထိန်းသိမ်းထားတဲ့အကြောင်းနဲ့ထိုင်းနိုင်ငံကမြန်မာဆောက်လုပ်ရေးလုပ်သားတွေစုလိုက်ပြုံလိုက်အဖမ်းခံရတဲ့သတင်းပေးပို့ချက်နဲ့အတူနောက်ပိုင်းမှာအမေရိကန်ရုရှားဆက်ဆံရေးအခြေအနေကိုလည်းတင်ပြဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတန်းရောက်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ။
ဒေါ်နယ်ထရန့်အမေရိကန်သမ္မတမဖြစ်ခင်ကသူမနဲ့အချစ်ဇလန်ရှိခဲ့ပါတယ်လို့ပြောဆိုထားတဲ့လိန်ပြောပြေးရေးဇက်ကားပြေးရိုက်ကူးတဲ့တရုတ်ဆောင်စထရမီဒန်နီယယ်ကသူမအနေနဲ့ဒီအကြောင်းကိုပြန်ပြောဖို့ကြိုးစားတာမှချင်းချောက်ခံရတဲ့အကြောင်းနောက်သူမရဲ့မိသားစုအတွက်စိုးရိမ်ကြောက်ရွံ့စိတ်ကြောင့်မစ္စတာထရန့်ရဲ့ရှေ့နေတဦးကတဆင့်ပေးတဲ့နှုတ်ပိတ်ခငွေကြေးကိုလက်ခံခဲ့ရတယ်လို့ CBS ရုပ်သံရဲ့60 minutes အစီအစဉ်မှာပြောဆိုသွားပါတယ်မနေ့တနင်္ဂနွေနေ့ကအများဆောင်မြော်ခဲ့ကြတဲ့တွေ့ဆုံမေးမြန်းခံမှာတော့နာမည်ရင်းစတက်ဖနီကလစ်ဖို့လို့ခေါ်တဲ့စထရမီဒန်နီယယ်ကသူမရဲ့သမီးငယ်လေးနဲ့အတူကာယလေးချိန်ခံတင်နန်းကိုအသွာလူစင်းတယောက်ကချင်းကပ်လာခဲ့တယ်လို့ပြောဆိုခဲ့ပါတယ်။အမျိုးသားတယောက်ကသူမစီကိုရှောက်လာပြီးထရန့်အကြောင်းဘာမှမပြောဘူး။အဲ့ဒီအကြောင်းလေးကိုမေးပြလိုက်ဖို့ပြောခဲ့တာလို့ဒန်နီယယ်ကရုပ်သံသတင်းသမားအန်ဒါဆန်ကူပါကိုပြောဆိုခဲ့တာပါ။နောက်တော့အဲ့ဒီအမျိုးသားကဘေးပတ်ဝန်းကျင်ကိုကြည့်ပါတယ်။နောက်သူ့ရဲ့သမီးကလေးကိုကြည့်ပြီးကလေးကချစ်စရာကလေးအမေသားတစ်ခုခုဖြစ်သွားရင်တော့ဝမ်းနည်းစရာကောင်းပါပဲလို့ပြောပြီးတဲ့နောက်မှာသူထွက်သွားခဲ့တာလို့ Stormy Daniel ကပြောဆိုခဲ့ပါတယ်။ဒီအဖြစ်အပျက်ကတော့2011ခုနှစ်တုန်းက Las Vegas ကကားပါကင်တစ်ခုမှာဖြစ်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်တုန်းကသူမရဲ့အတွေ့အကြုံတွေကိုအတွင်းရေးတွေဖော်ပြတဲ့ Tabloid Magazine တစ်ခုကိုရောင်းဖို့ပထမဆုံးအချိန်စူးစမ်းခဲ့တာလို့ပြောဆိုသွားပါတယ်။ဒီလိုချင်းချောက်ခံခဲ့ရတာကြောင့်နှစ်နဲ့ချီချောက်ယွံခဲ့ရပြီးမစ္စတာထရန့်ရဲ့ရှင်နေမိုက်ကယ်ကိုဟင်းကပေးတဲ့နှုတ်ပိတ်ခဒေါ်လာ3,300ကိုလက်ခံလိုက်တာကိုလည်းမှန်ကန်တဲ့လို့ရလို့ထင်မြင်ခဲ့တယ်ဆိုပြီးပြောဆိုသွားပါတယ်။သူမကိုဘသူကဒုက္ခပေးနိုင်တယ်လဲဆိုတာကိုမသိပေမဲ့လည်းရှင်နေမိုက်ကယ်ကိုဟင်းဖြစ်မယ်လို့ယုံကြည်နေခဲ့တယ်ဆိုပြီးတော့လည်းပြောဆိုသွားပါတယ်။ရှင်နေကိုဟင်းကတော့ဒန်နီယယ်ကိုချင်းချောက်တယ်ဆိုတာကိုညှဉ်းဆိုထားပြီး60 minutes ရုပ်သံအစီအစဉ်မှာပြောဆိုဖို့ဖိတ်ကြားချက်ကိုလည်းပေးချခဲ့ပါတယ်ရှင်
။ Saudi Arabia နိုင်ငံမြို့တော်တွေကိုအီရန်ကထောက်ခံပေးထားတဲ့ရည်မင်းတပုံတွေကအဝေးထင်းဒုံးကျည်တွေအကြီးအကျယ်ပြစ်ထည့်ခဲ့လို့ဒုံးကျည်သားစင်ဂျီလူတူဦးတေဆုံးကနှစ်ဦးတန်ရရသွားတယ်လို့စွပ်စွဲလိုက်ပါတယ်။ Saudi Arabia နိုင်ငံမြို့တော် Riyadh နဲ့အခြားမြို့၃မြို့ကိုရည်မင်းကတပုံဟူတီတပုံတွေကပြစ်ထည့်လိုက်တဲ့ဒီဒုံးကျည်ခုနှစ်လုံးကိုကြားဖြတ်ဖမ်းမိခဲ့ပြီးအလုံးကိုတံပြန်ဖြတ်စည်းနိုင်ခဲ့ပေမဲ့အခုလိုဒုံးကျည်စာတစ်ခုတော့လာဆင်ခဲ့တယ်လို့ Saudi Arabia လေတပ်ကမနေ့ကထုတ်ပြောလိုက်ပါတယ်။ဟူတီတပုံတွေကိုယီမန်ကနေတိုက်တိုက်ဖို့ Saudi Arabia ဥဆောင်တဲ့မဟာမိတ်တပ်တွေရဲ့၃နှစ်မြောက်လေကြောင်းကုန်းကြောင်းစစ်ဆင်ရေးနှစ်ပတ်လည်နေ့မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့် Riyadh မြို့တော်ရဲ့လူနေအိမ်ခြေရပ်ကွက်တစ်ခုကအီဂျစ်လူမျိုးတွေကိုထိခိုက်သွားခဲ့ပါတယ်။မျက်မြင်သက်တွေကလည်းကြီးမားတဲ့ပောက်ကွဲတံကြီးချခဲ့ပြီးကောင်းကင်မှာလင်းလက်ထွက်သွားတာကိုမြင်လိုက်ရတယ်လို့ဆိုနေချိန်မှာ Saudi Arabia အရာရှိတွေကတော့အခုလိုချိန်မှာတိုက်ခိုက်တာကြောင့်စစ်ပွဲကြီးအထိဖြစ်သွားနိုင်တယ်လို့ထုတ်ပြောလိုက်ပါတယ်။အီရန်နိုင်ငံဘက်ကထောက်ခံပေးကြပေမဲ့လက်နက်တပ်ပေးထားတာမရှိဘူးလို့ပြောထားတဲ့ဒီဟူတီတပုံတွေအနေနဲ့ရီယတ်မြို့တော်နိုင်ငံတကာလေဆိပ်ပါဝင် Saudi Arabia နိုင်ငံတက်ကိုမနှစ်နှောင်းပိုင်းကလည်းအခုလိုဒုံးကျည်နဲ့ပြစ်ထည့်ခဲ့ရမှာကုလသမဂ္ဂဘက်ကတော့အီရန်လို့ဒုံးကျည်တွေကိုတုံးခဲ့တာဖြစ်တယ်လို့စွပ်စွဲလာခဲ့ပါတယ်ခင်ဗျာ
။စပိန်နိုင်ငံအရှေ့မြောက်ပိုင်းကတလိုနီးယားကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့သမ္မတဟောင်းကာစပူ့စ်တမန်အဖမ်းခံရတာကိုမကျေနပ်လို့မြို့တော်ဘာစီလိုနာမှာတနင်္ဂနွေနေ့ချီတက်ဆန္ဒပြကြတဲ့ခွဲထွက်ရေးလူလားသူတွေနဲ့အဓိကယုံနှိမ်နင်းရေးရဲတွေကြားရုံးရင်ဆန်ကဖြစ်ခဲ့ပါတယ်။ ဆနာပြသူထောင်ပေါင်းများစွာလမ်းမတွေပေါ်ထွက်လာခဲ့ကြတာဖြစ်ပြီးဒီဆနာပြပွဲမှာလူ၅၀လောက်တန်ရရှာပါတယ်ဖြုတ်ချခံခဲ့ရတဲ့ခွဋ်ထည်လူလာတဲ့ခေါင်းဆောင်ပြုရှမန်ကိုနိုင်ငံတကာဖမ်းဝရမ်းထုတ်ထားတာဖြစ်ပြီးဒိမ့်မကန်ဤနေဆက်ဖြစ်ကျော်လာခြင်းသူ့ကိုဂျာမနီမှာမနစ်တင်းကနေနေကဖမ်းလိုက်တာဖြစ်ပါတယ်
စပိန်ဆိုရကနိုင်ငံတော်တစ္ဆာဖောက်မှုနဲ့အကြံဖတ်မှုဖြစ်ပွားအောင်လှုပ်ဆော်သူအဖြစ်အလိုရှိနေတာလည်းဖြစ်ပါတယ်ရှင်။အခြေအနေငယ်မှာတော့သမ္မတရွေးကောက်ပွဲတွေကိုဒီနေ့စတင်လိုက်ရမှာပြိုင်မဲ့သူမရှိသလောက်ဖြစ်နေတာမျိုးလက်ရှိသမ္မတအက်ဒယ်ဖာတာအယ်စီစီနောက်ထပ်တစ်ခေါက်ရွေးခံရမယ်လို့ခန့်မှန်းမှုတွေထွက်နေပါတယ်။နောက်ထပ်တန်လင်းနှစ်ထပ်ယူသွားနိုင်တဲ့သမ္မတစီစီရဲ ွက်ခိုင်းတာတွေရှိခဲ့တာမို့အတိုက်ခံပါတီတွေကဒီရွေးကောက်ပွဲကိုတပိတ်မှောက်ချဖို့ဆော်ထားပါတယ်ဒီအခြေသမားရွေးကောက်ပွဲက၃ရက်ကြာမှဖြစ်ပြီးရွေးကောက်ပွဲတရားဝင်ရလဒ်တွေကတော့ရှေ့လ AP 2ရက်နေ့မှာထုတ်ပြန်ဖို့မျှော်လင့်ထားကြပါတယ်တကယ်တော့2013ခုနှစ်မှာသမရမိုဟာမက်မိုစီကိုဆီယာနာတိန်ထုတ်ချခဲ့ပြီးအာနာရလာတဲ့စီစီဟာသူအရင်မဲ98ရာခိုင်နှုန်းနဲ့နိုင်ခဲ့တဲ့2014ရွေးကောက်ပွဲမှာမဲလာပေးသူ90ရာခိုင်နှုန်းထက်နည်းခဲ့တာကြောင့်အခုတစ်ခေါက်လဲထပ်နိုင်ဖို့ရှိနေပေမဲ့မဲလာပေးသူအရေးအတွက်ဘလောက်များမလဲဆိုတာကိုပိုစိတ်ဝင်စားနေကြပါတယ်ခင်ဗျ
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုကနေဒုတိယသမ္မတအဖြစ်တင်မြှောက်ထားတဲ့ရန်ကုန်တိုင်းတာမွေမဲဆန္ဒနယ်ကကိုယ်စားလှယ်ဦးဝင်းမြင့်ဟာနိုင်ငံတော်သမ္မတအရေးချင်းနဲ့ကိုက်ညီမှုရှိတယ်လို့ပြည်တော်စုလွှတ်တော်ကဒီကနေ့ကြေညာပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရဒုတိယသမ္မတရွေးခံရသူတွေကိုလွှတ်တော်နှစ်ရက်အကြီးအကဲတွေပါဝင်တဲ့စီစဉ်ရေးအဖွဲ့ကစီစဉ်ရတာဖြစ်ပြီးဒီအဖွဲ့ရဲ့ဆုံးဖြတ်ချက်အရဦးဝင်းမြင့်ဟာနိုင်ငံတော်သမ္မတအရေးအချင်းတွေနဲ့ကိုက်ညီတာလို့ပြည်တော်စုလွှတ်တော်နာယကမန်းဝင်းခိုင်တန်းကကြေညာတာပါ။ဒါကြောင့်ဒုတိယသမ္မတ3ဦးတည်းကနေနိုင်ငံတော်သမ္မတကိုမတ်လ28ရက်နေ့မှာပြည်တော်စုလွှတ်တော်ကရွေးချယ်မှာဖြစ်ပါတယ်။ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုကရွေးချယ်တဲ့ဦးဝင်းမြင့်ကိုသမ္မတအရေးအချင်းနဲ့ကိုက်ညီမညီဆန်းစစ်တာမှာတက်မတော်ဘက်ကလည်းကန့်ကွက်မှုမရှိဘူးလို့သမ္မတအရေးအချင်းစီစီရေးအဖွဲ့မှပါတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလှိုင်ကသတင်းဌာနတွေကိုပြောပါရယ်သမ္မတဦးထင်ကျော်ရာထူးကနေနှုတ်ထွက်လိုက်တဲ့နောက်ဒီနေရာအတွက်ရွေးချယ်အစားထိုးဖို့အရင်ရှိပြီးသားဒုသမ္မတနှုတ်ဖြစ်တဲ့ဦးမြင့်ဆွေဦးဟင်နရီဘန်တီယူရိုနဲ့အတူဦးဝင်းမြင့်ကရှင်းပြန်ရမှာဖြစ်ပါတယ်ဒါပေမဲ့အာဏာရ NLD ပါတီအဝိုင်းအဝတ်မှာရောနိုင်ငံရေးအကဲကတ်တွေကြားမှာပါဦးဝင်းမြင့်ဟာနိုင်ငံတော်သမ္မတအဖြစ်ရွေးခံရမယ်လို့ယူဆထားကြတာပါပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူဦးဝင်းမြင့်ဟာ1990ရွေးကောက်ပွဲ2012ခုနှစ်ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲ၃ခုစလုံးမှာ NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်အနိုင်ရခဲ့သူဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ရဲ့အားကိုယုံကြည်ရသူတဦးအဖြစ်လည်းသတ်မှတ်ခံရပါတယ်ရှင
်တရုတ်သွင်းကုန်တွေကို American ဘက်ကအခွန်တိုးဖို့ကြေညာပြီးဒီကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးစပွဲဖြစ်လာမှာဆိုရင်ဒါကြောင့်ဒီနေ့ကမ္ဘာဈေးကွက်ထဲနည်းနည်းတက်နေသေးပေမဲ့မတိမငြိမ်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။အမေရိကသမ္မတဒေါ်နယ်ထရမ့်ကတရုတ်တံမီးနဲ့အလူမီနီယံသွင်းကုန်အခွန်တွေသွင်းကုန်တွေကိုအခွန်တိုးကောက်ဖို့ပြီးခဲ့တဲ့ဘက်ကကြေညာပြီးအခုလိုစိုးရိမ်လာချိန်မှာဒီနေ့မှာတော့တရုတ်ဆိုရဘက်ကအမေရိကန်နဲ့ကုန်သွယ်ရေးပြဿနာတွေအဖြေရှာဆွေးနွေးလိုတယ်လို့ပြန်ပြောလာပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကအမေရိကန်အနေနဲ့သွင်းကုန်ပေါ်စီးပွားရေးချိချောက်တာတွေရပ်ပေးဖို့ပြောနေချိန်မှာတရုတ်နိုင်ငံရဲ့ဌာနဝန်ကြီးဌာနပြောခွင့်ရဖျူအာချုံရင်ကအခုလိုညှိနှိုင်းမှုကန့်လန့်လိုက်တာပါ။American ဘက်ကလည်းတရုတ်ရဲ့ American မော်တော်ကားတင်သွင်းကိုဖြတ်တောက်ပေးဖို့ American လက်ကူပစ္စည်းတွေပို့ဝယ်ဖို့နဲ့တရုတ်ငွေကြေးဈေးကွက်မှာ American ကုမ္ပဏီတွေပို့ဝင်လုပ်ခွင့်ပေးဖို့ပြီးခဲ့တဲ့ဘက်ကပဲစာရေးတောင်းဆိုခဲ့တယ်လို့ Wall Street Journal ကဒီနေ့ပဲဖော်ပြခဲ့ပါတယ်။ဒါအပြင် American ဘဏ္ဍာရေးဝန်ကြီး Stephen Mnuchin အနေနဲ့လည်းဒီပြဿနာအတွက်တရုတ်နဲ့ညှိနှိုင်းဖို့တရုတ်ကိုသွားကောင်းသွားနိုင်တယ်လို့ဒီ Journal မှာဆက်ဖော်ပြခဲ့ပါတယ်။ American ဘက်ကတော့တရုတ်အနေနဲ့ညာနာမှုပိုင်ခွင့်ချိုးဖောက်တာနဲ့ American ကုမ္ပဏီတွေပေါ်ဈေးကြီးတဲ့ပုံပေါ်အောင်တရုတ်ပေါ်စားကုန်တွေကမ္ဘာဈေးကွက်ထဲမှာတရားတင်ပို့နေတာပါဝင်ကုန်သွယ်ရေးမမျှမတလုပ်နေတယ်လို့စွပ်စွဲထားပါတယ်ခင်ဗျ။
Nigeria Nangama Islamic Sunya Opwe Boko Haranga Pianbi Swe Kankeyara Kani Pian Lulade Mingling a dia Joru Mibarine Pianle Sonzi Kejabavi Bigede Fipwe Laga Dapashi Nyugani Dimingli Dugu Jiha Sunya Opwega Pianbi Swegeraba Bigede Botunika Pian Lulade Mingli Duga Mibarine Kana Duke Bidang Duke Biade now Muro Abujama Domyaja Nigeyara Pipareshe
American Pidonziga, Lenin Nedji, Tolo, Longanji, the Kupita, Riming Tanga, Tuye, Gong, Longan, Lepamugo, Pianle Poesibo, Jewish in a Jewish Shota in Hina Yidogo, a cargo event in a Diwali Kambu Shotale Bade, by Shame Pianle Lonis in a train, a three dollar than Kuya Nazi, Shota in the water in Jaco, Jinabi, the Timba Chaku Jam, Nit and England Nigger, Diwali Kambu Shotale Dapsabare, Riming Tanya, Shota Mumaro, a train up by Samudigo, Dollar than Ayagani, that town Jassi and Pizu Tabale.
Direct from Washington, the voice of America, VOA. Now, so we are new money, NCA, PA, Lemma, Turare, Diana Lenega, Puerto Chune, Suya Tadija, Taiwari, Sapini, Dread, Nema, Ninyanyi, Lala, Toligo, and no Lakana, Sone, Chini, Pilani, Delu, Ninu, Diana, Lumumia, Fedragonsi, UNFC, Puet, Pioguinaga, Josule Bare, Diana Lenega, Taiwari, Tamarone, Suya Ja, Hina Mayare, and Hitari Jau, Nema, Ninyanyiga, she said, Ya can't even me, UNFC, Ninegaro, NCA, Lanjong, Dian Tabu, the Wara, Shini, Delu, Subare, အပြည့်ရအဖွဲ့ရှင်နေတဲ့တိုင်းသားဒေသတွေမှာလူအခွင့်ရေးချိုးဖောက်မှုတွေနဲ့အရသာပြည်သူတွေကိုဖမ်းဆီးနှိမ့်ဆက်မှုတွေကလည်းရှိနေတယ်လို့ရှမ်းလူအခွင့်ရေးမှန်တိုင်းကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒေသကိုတော့မဆုမွန်ပြောပြမှာပါ
ဟုတ်ကဲ့ပါတနင်္ဂနွေလုံးတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ်MCA ကိုအရင်ဆိုးရလက်ထက်တုန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကလက်မှတ်ထိုးခဲ့ပြီးတော့ NLD ဆိုးရလက်ထက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကထပ်ပြီးတော့ထိုးလိုက်တဲ့အတွက်အပြစ်ရအဖွဲ့ကစေဝဲရှိသွားပါပြီ
NCA
ကြာပြီပေါ့ဗျာတောက်ချောက်ကိုအဲ့လိုဒီလိုမတိုက်ပွဲနေပြီမှာထိတွေ့မှုတွေဖြစ်နေတယ်ဒါကို NCA ရန်တရားအောက်ကနေပြီးတော့မှာသူတို့ညှိနှိုင်းဖြေရှာလို့လည်းမရဘူးပေါ့နော်ဒီတန်းလှုပ်ချလိုက်နေတာကျွန်တော်တို့တွေ့ရတယ်ဒါကတော့နေပြီမှာထိတွေ့မှုအနေထားပေါ့အဲသူတို့ဒီဆိုတော့ပဲကျွန်တော်တို့ဒီ NCA လက်မှတ်ရေးထိုးပြီးတော့ဖြစ်ဆက်တက်လှမ်းဖို့ကြိုးစားတယ်ကျွန်တော်တို့ဒီ UNFPA ကိုအ
ဒီကတော့အစိုးရဘက်မှာတတ်မတော်နဲ့သူ့ကြားမှာနှိမ့်နိုင်မှုအစီအမံပြင်မှုကအငြင်းငြင်းဖြစ်စဉ်ကိုလာပြီးတော့မှရက်ခတ်တယ်လို့ကျွန်တော်တို့မြင်တယ်။အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတယ်၊ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့ရသားပြည်သူတွေကိုလူခွေချိုးဖောက်မှုတွေနဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေရှိနေတော့မယ်လို့ရှမ်းလူခွေမနိုင်ကဒီကနေ့မ ိုးရင်ရတော့ပါလိ
။လာမယ့်ပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကျင်းပမယ့်ရက်ကိုတော့ဧပြီလကုန်နဲ့မေလဆန်းမှာကျင်းပမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လုံးကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုသဘောတူစာချုပ်အကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးမှာတော့ဆုံးဖြတ်ထားပါတယ်။လက်တော်အခြေအနေမှာတော့အပြည့်အစုံတင်မာမှုတွေရှိပြီးတော့ပြည်တွင်းစစ်မီးကမငြိမ့်နိုင်သေးတဲ့အနေအထားအပေါ်မှာနိုင်ငံတကာပါဝင်နိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေဘက်ကကြားဝင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းအစိုးရကိုအကြံပေးထားတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီပြောခွင့်ရကပြောဆိုလိုက်ပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။အခုတော့မြန်မာဘန်စင်းရင်တွေအပိတ်ခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်။တရုတ်မြန်မာနယ်စပ်မူဆယ်မြို့ကမြန်မာကုန်တယ်တရာလောက်ရဲ့တရုတ်ဘန်စင်းရင်ကိုတစ်ဖက်နိုင်ငံအစိုးရကဒီရက်ပိုင်းအတွင်းပိတ်ပင်လိုက်ပါတယ်။အရင်နှစ်ကတော့လောင်းကစားမှုမူရစေဝါစတဲ့တန်လျာမှုတွေနဲ့ပိတ်ပင်ခဲ့ဘူးပြီးဒီဒီကျိမှာတော့ဘာကြောက်ပိတ်တယ်ဆိုတာအတိအကျမသိရသေးပါဘူးမြန်မာအာဏာပိုင်တွေဘက်ကတော့အပိတ်ခံရတဲ့စည်ရင်းတွေကောက်ယူထားသလိုစည်ရင်းရပြီဆိုရင်ပြန်လည်ဖွင့်ပေးနိုင်ဖို့အတွက်ဆောင်ရွက်နေပါတယ်ဒီအကြောင်းကိုတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့မူဆယ်မျိုးကမြန်မာကုန်တယ်တချို့ရဲ့တရုတ်နိုင်ငံကဗန်စင်းရင်တွေကိုတရုတ်အာဏာပိုင်တွေကပြီးခဲ့တဲ့တောက်ကြနေ့ကစတင်ပိတ်လိုက်တာဖြစ်ပါတယ်ဒီကနေ့အထိဗန်စင်းရင်ပိတ်ခံရသူ100လောက်ရှိမယ်လို့မူဆယ်မျိုးကစံစဘာကုန်တယ်ကြီးတဦးကပြောပါတယ
်အပိတ်ခံရတဲ့လူတွေရောရှိတယ်ဗျာကျွန်တော်တို့ဒီတလောက်တော့100လောက်ပဲရှိနေတာတမန်းကြီးပေါ့ကျွန်တော်တို့စံစဘာဖုံမွေးရလိုက်လို့တော့ကျွန်တော်အိကျတော့မသိရဘူ
းပြီးခဲ့တဲ့တနင်္ဂနွေနေ့ကမူဆယ်မျိုးမှာစံစဘာကုန်စည်တိုင်ဖွင့်ပွဲကျင်းပခဲ့တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ဇွန်လအတွင်းကလည်းမြန်မာနိုင်ငံသားတွေရဲ့ဗန်စင်း340ကျော်နဲ့တရုတ်နိုင်ငံသားတွေရဲ့ဗန်စင်း800ကျော်လောက်ပိတ်ခဲ့ပါတယ်။အဲ့ဒီအချိန်ကတော့တရုတ်နိုင်ငံကလောင်ကစားငွေကြေးခွာချတာ၊မွေးရစီဝါရောင်းဝယ်တာ၊လက်နက်ကင်အဖွဲ့အစည်းတွေနဲ့ဆက်ဆက်တာကြောင့်လို့အကြောင်းပြခဲ့ပါတယ်။လောလောဆယ်မှာတရုတ်အာဏာပိုင်တွေကဘာကြောင့်ပိတ်ပင်နေဆိုတာကိုအကြောင်းကြားလာတာမရှိသေးကြောင်းမူဆယ်မြို့ကုန်သွယ်ရေးများအသင်းကဦးထွန်းဦးကပြောပါတယ
်။ဆီအရလည်းလို့စားရပါလေဘာမှတက်မလာကြသေးဘူးလေအဲ့လိုမျိုးဖြစ်နေတယ်နော်အဲ့တော့ကျတော့ကျွန်တော်လည်းပြောဖို့ကခက်တယ်ပေါ့ကွာ
မူဆယ်မျိုးကကုန်တယ်အတိုင်းဝိုင်းကြမှာတော့ဒီတစ်ချိန်အပိတ်ခံရသူတွေမှာစံစဘာကြံတဲ့တရားကုန်တယ်တွေအများစုပါဝင်ကြောင်းနဲ့တရုတ်နိုင်ငံဘက်ကစံစဘာပယ်ပြောင်းကြံတရားစရာတွေကိုတရားဝင်တင်သွင်းခွင့်မပြုထားကြောင်းလည်းပြောပါတယ်ဒေသခံကုန်သွယ်တွေကတော့လက်ရှိမှာနေဆက်ကုန်သွယ်ရေးဟာပုံမှန်အတိုင်းရှိပေမဲ့ငွေကြေးလဲလှယ်မှုနှုန်းထားမှာတော့မြန်မာငွေဟာအနည်းငယ်ဈေးကျခဲ့ကြောင်းပြောပါတယ်။မူဆယ်ခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစန်းလိုင်ကမူဆယ်နမ်ခန်းကုန်သွယ်ကြီးများအသင်းစီကနေပိတ်ပင်ခံရတဲ့မြန်မာနိုင်ငံသားတွေရဲ့ဗန်စင်းအရေးအတွက်ကိုကောက်ယူနေကြောင်းနဲ့စီရင်အတိအကျရရင်ပြန်ဖွင့်ပေးဖို့အတွက်တရုတ်အာဏာပိုင်တွေနဲ့ညှိနှိုင်းသွားမှာဖြစ်ကြောင်းပြောပါတယ်
။ကျွန်တော်တို့ခရိုင်ဆင်းရခရိုင်ဌာနဆိုင်ရာခရိုင်ခေဥ်ယုံကတော့အဲ့လိုမျိုးအတိအကျနာမည်ဆင်းလစ်ဆင်းရလာလို့ရှိရင်ဆက်ဆက်ပြောတဲ့နာမည်ပေါ့နော်အကောင့်ရယ်တန်နာမည်ရယ်အဲ့သုံးခုရလာတဲ့ကျွန်တော်တို့ပြပရေးရာကိုဒါတွေကိုအမြန်လို့
ကျေးဇူးပြုဖွင့်လှစ်ပေးနိုင်ရတဲ့ကိုကျွန်တော်တို့အကြောင်းကြားပေးတယ်။ချွေးဒီမှာဒီဘက်ရဆက်ဆံခံရရှိတယ်။2019ခုနှစ်ဇွန်လတုန်းကတော့မြန်မာနဲ့တရုတ်အာဏာပိုင်တွင်နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်တပတ်အတွင်းမှာပိတ်ခံရတဲ့မြန်မာနိုင်ငံသား390လောက်ကိုပြန်ဖွင့်ပေးခဲ့ပူပါတယ်။ 2019ခုနှစ်မလအတွင်းကတော့ MNDAA ကိုကုကံတပ်ဖွဲ့ရဲ့ရန်ပုံငွေလက်ခံရာဗန်စင်းတစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်ကပိတ်ခဲ့ပူပါတယ်။
တရုတ်ဆောင်ချက်ဇလန်းစက်ွက်တီအပါအဝင်မြမရုပ်ရှင်နေဗီဒီယိုကားတွေရဲ့အရေးအသွေးနဲ့ပတ်သက်ပြီးရုပ်ရှင်ကြည့်ပရိသတ်ကြားဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်နေတာလားနဲ့နှစ်နဲ့ချီကြားမြင်လာပြီမဲရော့ပါမသွားပဲတူးလို့သာလာနေပါတယ်ပရိသတ်ရဲ့ဝေဖန်ချက်တွေအပေါ်ရုပ်ရှင်အမှုပညာရှင်အတိုင်းဝိုင်းကြားအရေးတူရှိပါသလားပြုပြင်ပြောင်းလဲမှုတွေရောရှိနေပြီလား ပြုပြင်ပြောင်းလဲမဲ့လမ်းစာတွေရောတွေ့နေကြပါသလားအခုနာမဲ့အင်ကာနီညာဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ်012-322-9994နောက် email လိပ်စာ bamis@voanews.com ကိုသောရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်သလိုဆွေးနွေးချက်ကိုစာရေးသားလိုပဲဖြစ်ဖြစ်
အတန်သွင်းလိုပဲဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးဖို့ဗီအိုအေကပြန်ပြီးတော့ဆက်သွယ်မှာပါ။ပါဝင်ဆွေးနွေးကြဖို့ဗီအိုအေသောရရှင်ရဲ့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။မနက်ပြန်အင်္ဂါညဗီအိုအေတိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်သောရရှင်ကိုဖုန်းနံပါတ်ကိုအမြန်ဆုံးပေးပို့နိုင်ပါတယ်။အခုတော့အလို့သမားတွေအစုအပြုံလိုက်ဖန်ခံရ
ဆောက်လုပ်ရေးလုပ်ငန်းခွင်မှာလုပ်နေကြတဲ့အလို့သမားတထောင်500ယောက်ကိုထိုင်းရဲနဲ့စစ်တပ်ကပူးပေါင်းတပ်ဖွဲ့ကနေဝင်ရောက်စစ်ဆေးချိန်မှာတရားမဝင်အလို့သမားတွေထွက်ပြေးကြပြီးအဲ့ဒီတဲကမှမြန်မာအလို့သမားနှစ်ယောက်လောက်ဖမ်းဆီးခံလိုက်ရပါတယ်အလို့လို့ခွင့်လက်မှတ်တပ်တန်းကုန်ဆုံးတော့မဲ့မတ်လမကုန်ငင်ဂျပန်အလို့မှာအခုလိုဖမ်းဆီးမှုတွေအချိန်မြင့်လာတာပါထိုင်းခြေဆိုင် VOA တွင်တော့မအေးမှာကတရင်ပြပို့ပါလေထိုင်းနိုင်ငံချွန်ဘူရီခရိုင်အတွင်းကဆောက်လုပ်ရေးအလို့သမားထောင်900ယောက်လောက်လုလုပ်ကိုင်နေတဲ့
ဆောက်လုပ်ရေးလုပ်နေတဲ့မြန်မာရာခိုင်နှုန်းလောက်ဖျက်ပြီးခဲ့ကြတယ်လို့နောက်ပိုင်းမှာတော့မြန်မာလူသမားနှစ်ယောက်လောက်ဖမ်းဆီးခံခဲ့ရပါတယ်။ဗန်လုံမုံခရိုင်အုတ်ချုပ်ရည်မူနိုင်နရစ်ကိုလည်းဦးဆောင်ပြီးအခုလိုဆောက်လုပ်ရေးလုပ်ငန်းခွင်ထဲကိုဝင်ပြီးဖမ်းဆီးခဲ့ရတဲ့အခြေအနေကိုလည်းပြောသွားပါတယ်။ဟိုမြန်မာတို့ကဖမ်းခွင်ကတခါနဲ့ကတော့ရတယ်ဆိုတော့ရောင်းချီရတော့တို
ตียาวุรีเนี่ยมันยีเบตียาโมเวนหุ่นยาวลูกอันดีจ้าดูรีกูเย่สิบเจ็ดเนี่ยช่างอนาบันพ่อสี่ดีปู่บ้องสิสี่นี่รับเชื่อไปเลยแต่ช่วงนั้นเงี้ยจ้าลูกตมารีฮะป้าเวนเจงก็น่าเชื่อปีนี่รับสี่เลยนาฬิกาสิบเจ็ดสิบสี่พอทุกเยี่ยยุดามาบ้าสูบีเปลี่ยวสูดามาบ้าคู่เทนเต็งไรเจ้นั่นเงี้ยจ้าลูกตมารีฮะลูกเพื่อนใส่สารนี่กูสั่นเลสสี่นี่ปีเสี่ยมันห้องมันห้องลูกตมารีฮะท่านนาฬิกาส่งเสียงมีมีหูเรื่องนี้จ้ ဒီကနေ့ကျွန်တော်တို့ရဲ့အတွင်းကနေနေမြေကျော်ပြီးတော့လာရောက်အလုပ်လုပ်ကိုင်နေသူတွေနဲ့အလုပ်လုပ်ခွင့်ပါမယ့်တက်တန်းကုန်တွေဖြစ်ကြတယ်လို့လည်းသိရပါတယ်ရှင်။
မိုင်းမိုင်းဒရင်ပြပေါ်ချက်ဖြစ်ပါတယ်မြန်မာနဲ့ဆိုင်တဲ့ဒရင်တွေကတော့ဒီလောက်ပါပဲအခုတော့နိုင်ငံတကာဒရင်လှော်တဲ့ပုဂ္ဂိုလ်တင်ဆက်ပါမယ်။ Russia သမ္မတ Vladimir Putin ရွေးကောက်ပွဲမှာသမ္မတဖြစ်တန်းလဲအရွေးခံရတာကြောင့် American သမ္မတ Donald Trump ကဖုန်းဆက်ပြီးဂုဏ်ပြုစကားပြောကြားခဲ့တဲ့အပေါ်ဝေဖန်မှုတွေကို
အင်ဂျူရောကာကွယ်ပြောဆိုနေပါတယ်2017ခုအမေရိကန်သမ္မတရွေးကောက်ပွဲမှာရလဒ်တွေအပြောင်းလဲဖြစ်အောင်ရုရှားအနေနဲ့ဂျာဝင်နှောက်ယှက်ခဲ့တဲ့ဆိုတာတွေ့ရကြောင်းအထက်လွှတ်တော်ကြားနာပွဲတစ်ခုအတွင်းပြောကြားတဲ့အချိန်မှာပဲအင်္ဂါနေ့အစောပိုင်းကထရမ့်ကဖုန်းဆော်ဖုန်းခေါ်ပြီးတော့ပြောဆိုခဲ့တာပါဗီအိုအေသတင်းတော့ဆယ်လက်ဒစ်ဇာဟုတ်ပေးပို့တဲ့သတင်းတော်ကိုကိုဝင်းခန့်မောင် ောင်းပါတယ်လို့ပြောလိုက်ပါတယ်
We had a very good call and I suspect that
ကျွန်တော်ပြောခဲ့ကြတာရန်ကောင်းပါတယ်ထိချုပ်မှုမရှိဘဲလက်နဲ့ပြိုင်ဆိုင်တက်စင်နေကြတာနဲ့ပတ်သက်ပြီးသိမကြခင်မှာဆွေးနွေးကြဖို့ဆိုတာတန်တရားရှိစရာမလိုပါဘူးကျွန်တော်တို့မှာကုလက်ရှိရှိနေတဲ့အနေအထားမျိုးကြီးလက်နဲ့အင်အားအများပြားတက်စင်လာကြမှုကိုလည်းဘယ်တော့မှခွင့်ပြုမှာမဟုတ်ပါဘူးဒါအပြင် Ukraine, Syria, မြောက်ကိုရီးယားနဲ့တခြားကိစ္စတွေကိုလည်းဆွေးနွေးသွားမှာပါ
ဒီတော့တွင်အထက်လွတ်တော်ထောင်လိုင်းကော်မတီကလည်း2016အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေပြောင်းလဲဖြစ်အောင်ပြည်내တိုင်းကမဲပေးတဲ့ကွန်ပျူတာစနစ်တွေကိုရုရှားတွေဖောက်ထွင်းဝင်ရောက်ခဲ့တဲ့ဆိုတဲ့အထောက်အထားတွေတွေ့ရတာကြောင့်ဒီပေါ်တန်တရားရှိစရာမလိုကြောင်းပြောကြပါရယ် Republican အထက်လွတ်တော်မတ် Richard Barr က
Russia attempted to penetrate 21
Russia ရဲ့22ပြည်နယ်မှာနောက်ရှက်ပေးကိုကျူးစားခဲ့ပါတယ်။ဒါပေမဲ့လည်းမဲပေးသူစီးရင်ချက်လက်တွေပါဝင်တဲ့ database အနည်းဆုံးတစ်ခုကိုပဲသူတို့ဖောက်ထွင်းဝင်ရောက်နိုင်ခဲ့ပါတယ်။
ဒီကော်မတီမှာပါဝင်တဲ့အထက်လွှတ်တော် Democratic အမတ် Mark Warner ကမဲပေးစနစ်ရဲ့အားနည်းချက်တွေကိုအခုလိုထောက်ပြပါရယ
် There were still 40 states
ပြည်내40လောက်ကမဲပေးရမှာအသုံးပြုနေတဲ့စက်ပစ္စည်းတွေရဲ့တက်တန်းက10စုနှစ်တခုကျော်နေပါပြီအဲ့ဒီပစ္စည်းတွေမှာတိတ်ခစ်မမီတော့တဲ့ software တွေထည့်သွင်းအသုံးပြုနေပြီအဲ့ဒါတွေကိုအဆင့်ထပ်မြင့်လို့လည်းမရတော့ပါဘူ
းလာမယ့်နိုဝင်ဘာမှာကျင်းပမဲ့ Midterm ဂျာကာလာရွေးကောက်ပွဲမှာဂျာဝင်နှောက်ယှက်မှုတွေကိုဟန်တားနိုင်အောင်မဲပေးရမှာအသုံးပြုတဲ့ကွန်ပျူတာစနစ်ကိုအစင်းမြင့်သွားဖို့ပါတီနှစ်ရလုံးကကိုယ်စားလှယ်တွေပါဝင်တဲ့အထက်လွှတ်တော်ကော်မတီကတောင်းဆိုပါတယ်။ဒီကမ္ဘာလုံးမှာရုရှားဟာပို့ပြီးရန်လိုတဲ့လုပ်ရက်တွေအရှိန်မြင့်တိုးလှုပ်လာကြောင်းနောက်နိုင်ငံတွေကရှုမြင်လာချိန်မှာအထက်လွှတ်တော်ကော်မတီကအခုလိုအကြံပေးတာပါ။အိမ်ဖြူတော်ကတော့တမရထရန့်ဟာတမရပူတင်နဲ့ဖုန်းပြောတာဟာမျက်နှာသာပေးလို့တဲ့သဘောမျိုးမဟုတ်ဘူးလို့အင်ကာနေကသတင်းစာရှင်းလင်းပွဲအတွင်းမှာကာကွယ်ပြောကြားပါတယ်။အိမ်ဖြူတော်ပြောခွင့်ရ Sarah Huckabee Sanders က
We've placed tough sanctions on Russia.
Russia ရဲ့အပေါ်ပိတ်ဆို့တိုက်ခတ်မှုအသစ်တွေထပ်မံထားတာအပြင်တခြားအနေအထားတွေအများဆိုရင်လည်းဒီဆိုရအနေနဲ့ဘယ်လိုသဘောထားမျိုးရှိရဲဆိုတာကိုမြင်နိုင်ပါတယ်
။ကမ္ဘာပြည်ထနာရေးရာတွေကိုဖြေရှာရမှာ Russia နဲ့ဆက်ပြီးတွေ့ဆုံဆွေးနွေးရေးဟာအရေးကြီးကြောင်းသမ္မတအနေနဲ့ယုံကြည်ထားတယ်လို့လည်းအိမ်ဖြူတော်ကပြောကြားသွားပါတယ်ခင်ဗျာ
။ကိုဝင်းမကိုဝင်းခတ်မောင်ပြောကြားခဲ့တာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားရဲ့အစီအစဉ်တွေကို Asia Set 7 ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ဗျာ
ဒေါ်နယ်ထရန့်အမေရိကန်သမ္မတမဖြစ်ခင်ကသူမနဲ့အချစ်ဇလန်ရှိခဲ့ပါတယ်လို့ပြောဆိုထားတဲ့လိန်ပြောပြည်ရေးဇက်ကားတွေရိုက်ကူးတဲ့တရုတ်ဆောင်စတော်မီဒန်နီယယ်ကသူမအနေနဲ့ဒီအကြောင်းကိုပြန်ပြောဖို့ကြိုးစားတာမှာချိန်ချောက်ခံရတဲ့အကြောင်းနောက်မိသားစုအတွက်စိုးရင်ကြောက်ရွံ့စိတ်ကြောင့်မစ္စတာထရန့်ရဲ့ရှေ့နေတူကပေးတဲ့နှုတ်ပိတ်ကြေးငွေကိုလက်ခံခဲ့ရတယ်လို့ CBS ရုပ်သံရဲ့60 minutes အစီအစဉ်မှာပြောဆိုသွားပါတယ်မနေ့တနင်္ဂနွေနေ့ကအများဆောင်မြုံနေကြတဲ့တွစ်ဆုံမင်းမြန်ခံမှာတော့နမယင်းစတက်ဖနီကလစ်ပိုလို့ခေါ်တဲ့စတော်မီဒန်နီယယ်ကသူမရဲ့သမီးငယ်လေးနဲ့အတူကာယလေ့ကျင့်ခန်းတင်နန်းကိုအသွားမှာလူစင်းတယောက်ကချင်းကပ်ခံခဲ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်တဲကိုအီရန်ထောက်ပံ့ပေးထားတဲ့ရီမင်းသဘုံတွေကအဝေးရင်းဒုံးကျည်တွေနဲ့အကြီးအကျယ်ပစ်ခဲ့လို့ဒုံးကျည်စားဆင်ပြီးလူတအုပ်သေးဆုံးပြီးတော့နှစ်ဦးဒဏ်ရာရသွားတယ်လို့ဆွဆွဲထားပါတယ်။Saudi Arabia နိုင်ငံမြို့တော်ရီယတ်နဲ့တခြားသုံးမြို့ကိုရီမင်းကဟူသီသဘုံတွေပစ်လိုက်တဲ့ဒုံးကျည်ခုနှစ်လုံးကိုကြားဖြတ်ဖမ်းခဲ့ပြီးအလုံးကိုတံပြန်ဖျက်ဆီးနိုင်ခဲ့ပေမဲ့ဒုံးကျည်စားတစ်ခုလာဆင်ခဲ့လို့ Saudi Arabia လေတပ်လာဆင်ခဲ့တာလို့ Saudi Arabia လေတပ်ကမနေ့ကထုတ်ပြောဖော်ပြောဆိုထားတာဖြစ်ပါတယ်။တရုတ်သွင်းကုမ္ပဏီကိုအမေရိကန်ဘက်ကအခွန်တိုးဖို့ကြေညာပြီးကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနှစ်ခုကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမှာဆိုရင်နာကြောင့်ဒီကနေ့ကမ္ဘာစီးကွက်နည်းနည်းကောင်းနေသေးပေမဲ့မတိမငြိမ်ဖြစ်လာမယ့်အရေးကိုစိုးရိမ်နေကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Linus Rinkus ဖြစ်ပါတယ်။ VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီကနေ9:00နာရီထိတိုင်းဒိုမီတာ7.25ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာ9နာရီမှာကျွန်တော်တို့တခါပြန်ဆောင်ရအောင်ပါဗျာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is